အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မှာအင်္ဂါနေ့ကဆယ်ကျော်သက်အရွယ်သဏ္ဍာန်သမားရဲ့ပြစ်ခတ်မှုကြောင့်မူလာရန်ကျောင်းသားကျောင်းသူကလေးတွေသေဆုံးခဲ့ရတဲ့ဖြစ်ရပ်အပြီးမှာလက်နက်ရောင်းဝယ်မှုနဲ့လက်နက်မောက်ခိုးမှုတွေကိုပုံရဟမင်းကြီးဖရန်စစ်ကပြင်းထန်စွာရှုတ်ထုတ်ချကြောင်းပုတ်ထူးနေ့မှာပြောဆိုလိုက်ပါတယ်
။ Hoy corre a franto per la strage nella scuola elementare in Texas.
လက်နက်တွေကိုအမျိုးမျိုးရောင်းဝယ်နေတာတွေကိုရပ်တန့်ဖို့အချိန်တန်ပါပြီ။အခုလိုရင်းနှင်းစရာအဖြစ်တင်နောက်ထပ်မဖြစ်ဖို့ဒီထက်ကောင်းမွန်တဲ့လှုပ်ဆောင်မှုတွေလှုပ်ဆောင်ဖို့လိုအပ်နေပါတယ်လို့ပုံရဟမင်းကြီးကပြောဆိုသွားတာပါဒီပြစ်ခတ်မှုကြောင့်ကလေးတွေတည်ဆုံရတဲ့အတွက်ပုံရဟမင်းကြီးဟာလွန်စွာမှစိတ်ထိခိုက်ခဲ့ပြီးတည်ဆုံသူတွေအတွက်လည်းဆုတောင်းပေးခဲ့ပါတယ်အင်္ဂါနေ့ကတက်ဆက်ပြည်နယ်ယူဗယ်ဒီမြို့ကရော့ပူလာရန်ကျောင်းကိုအသက်18နှစ်အရွယ်လူငယ်တူကတနက်နေ့ဝင်ရောက်ပြစ်ခတ်ခဲ့တာဖြစ်ပါတယ်အဲ့ဒီမြို့မှာလက်တင်ဘာသာစကားပြောတောင်းအမေရိကတက်ကရွှေပြောင်းနေထိုင်သူလက်တီနိုလူဦးရေအများစုနေထိုင်ပြီးမက္ကဆီကိုနယ်စပ်နဲ့ကီလိုမိုင်60လောက်အဝေးမှာရှိတဲ့မြို့ဖြစ်တယ်လို့ရဲတွေကပြောဆိုပါတယ်။ပုံရံမင်းကြီးကလက်နဲ့ထုတ်လို့ရောင်းဝယ်မှုနဲ့ပတ်သက်ပြီးဝေဖန်ပြောဆိုလို့ရှိပါတယ်။လက်နဲ့ခံရနေတဲ့အတွက်ငွေတွေအသုံးပြုတာဟာစိတ်ဝိညာဉ်ကိုညှဉ်းနှွမ်းစေတယ်လို့ယူကရိန်းစစ်ပွဲစတင်ပြီးနောက်မကြသေးမီကပဲပုံရံမင်းကပြောဆိုခဲ့ပါတယ်။ဒါအပြင်2015ခုနှစ်တုန်းကလည်းလက်နဲ့ထုတ်လို့သူတွေဒါမှမဟုတ်လက်နဲ့ထုတ်လို့တဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံသူတွေဟာသူတို့ကိုယ်တိုင်ခရီးရန်နေလို့ဆိုနေပေမဲ့လည်းသူတို့ကောင်းအောင်ဆောင်ထားသူတွေသာဖြစ်တယ်လို့ပုံရံမင်းကြီးကပြောဆိုခဲ့ပါတယ်။